မြန်မာနိုင်ငံအနေနဲ့တရားမဝင်မှုရဲ့စေဝါတားဆီးနေနေတဲ့လုပ်ငန်းတွေကိုဒေတာရင်းနိုင်ငံတွေအပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့မှုရဲ့စေဝါတားဆီးနေနေတဲ့အဖွဲ့တာဝန်ရှိသူတို့ကပြောကြားလိုက်ပါတယ်။ဒါ့အပြင်ဒီကနေ့မှကြာရောက်တဲ့နိုင်ငံတကာမှုရဲ့စေဝါတိုက်ဖျက်ရေးနေ့အတွင်းအမေရိကန်ဒေါ်လာတန်300ကျော်ဖို့တန်ဖိုးရှိတဲ့မှုရဲ့စေဝါတွေကိုမြန်မာအာဏာပိုင်တစ်ဖက်ကမီးရှို့ဖျက်ဆီးလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးအပြည့်စုံကိုတော့ကိုရန်နိုင်ကပြောပြပေးမှာပါ။
ဒီကနေ့မှကြာရောက်တဲ့နိုင်ငံတကာမွေးစေဝါတိုက်ဖျက်ရေးနေ့အခမ်းအနားတွေကိုမြန်မာနိုင်ငံတဝမ်းမှာကျင်းပခဲ့ပြီးနိုင်ငံတဝမ်းဖန်ဆီးရမိတဲ့မွေးစေဝါတွေကိုအာဏာပိုင်တွေဘက်ကအမိရှုဖျက်ဆီးခဲ့ကြပါတယ်။ရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာဗိမျှအပါအဝင်အမေရိကန်ဒေါ်လာ384သန်းတန်ဖိုးရှိတဲ့မွေးစေဝါတွေကိုဒီကနေ့မှအမိရှုဖျက်ဆီးခဲ့ပြီးဒါဟာမြန်မာနိုင်ငံရဲ့မွေးစေဝါနေနေမှုသမိုင်းမှာအများဆုံးဖြစ်တယ်လို့ရန်ကုန်တိုင်းရဲတပ်ဖွဲ့ရဲ့ဒုတိယရဲမှူးကြီးမြင့်ထွေးကပြောပါတယ
်။အများဆုံးနဲ့တော့မင်္ဂလာတော်က26တန်းမှ9တန်းဖြစ်တယ်လို့ကျွန်တော်တို့ဘကူတိုင်းဗရောင်းမှာ14တသမ9တန်းကျွန်တော်ရခိုင်မှာ19တသမ6တန်းဒါကဒီနေ့မိရှုတဲ့တမှာစံချိန်တင်နဲ့မူရစီဝါတွေဖြစ်ပါလာတယ
်။ဒါပြင်ပြည်သူလူထုအနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မယ်ဆိုရင်မူစီဝါတားဆီးနေတဲ့လုပ်ငန်းတွေဒီတမကအောင်မြင်မှုရမှာဖြစ်တယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံအနေနဲ့ဒေသရင်းနိုင်ငံတွေပါဝင်နိုင်ငံတကာနဲ့ပူးပေါင်းပြီးတော့လဲမူစီဝါတားဆီးနေနေရေးကာကွယ်ကူတာရေးနဲ့မူဝါဒပြုရင်ပြောင်းလဲရေးစတဲ့ကိစ္စရပ်တွေမှာပူးပေါင်းလှုပ်ဆောင်နေတယ်လို့မူစီဝါတားဆီးနေနေရေးရဲတပ်ဖွဲ့ရဲ့စီမံကိန်းဌာနမှူးရန်မူကြီးဇော်လင်းထွန်းက VOA ကိုပြောပါတယ်။
ဘူရီစီဝါနဲ့နိုင်ငံကပူးပေါင်းဆောင်ရွက်ပတ်သက်ပြီးတော့နိုင်ငံပူးပေါင်းဆောင်ရွက်မှုရှိတယ်ဒေတာရင်းပူးပေါင်းဆောင်ရွက်မှုရှိတယ်နိုင်ငံကပူးပေါင်းဆောင်ရွက်အဲဒီမှာတော့ဒီဒါစီနေနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်တို့ဒီဒေတာရင်းဒီ6နိုင်ငံပေါ့ GMS 6နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုရှိတယ်။နောက် ASEAN မှာတော့ကျွန်တော်တို့က law enforcement မှာကျွန်တော် particular ကျွန်တော်တို့ဒါ commitment နေနဲ့ကျွန်တော် cooperation နေရှိတယ်။အဲတခြားတစ်ဖက်မှာလည်းကျွန်တော်တို့ကဒီဒီကြပေါ့နော် AFP လို့ဒီအင်ဒိုအန်စီဗီနဲ့ information real time information exchange program ညာနေတဲ့စမီးစီပါမြောင်မြောင်ကျွန်တော်တို့အခက်ကြီးရမိနေတယ်။လားတူပဲဒီဘက် demand reduction မှာလည်းကျွန်တော်တို့ကကုတာရေးတွေအပြန်နဲ့ထူထောင်ရေးတွေချူတင်ကာကွယ်ရေးတွေမူဝါဒတွေရဲ့နိုင်ငံကမူဝါဒစနစ်တွေနောက်နေတဲ့လိုက်လုံးကြီးဖြည့်စီရေးတွေကိုပူးပေါင်းဆောင်ရွက်နေတယ်
။ကုလသမဂ္ဂမွေးစေဝါတားဆီးနေနေတဲ့အဖွဲ့ UNODC ရဲ့စီရင်ခံစာမှတ်တမ်းတွေရတော့မြန်မာနိုင်ငံဟာကမ္ဘာမှာအာဖဂန်နစ္စတန်နိုင်ငံပြီးရင်ဗိမ်းမြူအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့ဖော်ပြပါတယ်။2006ခုနှစ်နောက်ပိုင်းမှာမြန်မာနိုင်ငံတွင်ဗိမ်းမြူစိုက်ပျိုးမှုပမာဏတိုးလာခဲ့ပြီးဒီလိုတိုးလာတာဟာတိုင်းဒေသတွေမှာတည်ငြိမ်မှုမရှိတာအခြေခံအဆောက်အအုံဖော်ပြတိုးတက်မှုမရှိတာနဲ့ခြားအခွင့်အလမ်းတွေနည်းပါးတာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲမှူးကြီးဝန်းနိုင်ကပြောပါတယ်။ဒါပေမဲ့2013နောက်ပိုင်းမှာတော့ဗိမ်းစိုက်ပျိုးမှုဟာတဖြည်းဖြည်းကျဆင်းလာနေတယ်လို့ရဲမှူးကြီးဇော်လင်းထွန်းက VOA ကိုပြောပါတယ
်။သူတင်မှာကျွန်တော်ရှိမှာတော့ပြဿနာကမူရေးစီပါမှာဗိမ်းရှိရဲ့ဗိမ်းစိုက်ပျိုးမှုရှိရဲ့နောက်တစ်ခုကဒါတဲ့ effect မင်းထုတ်လို့မရှိဘူး။ဒီ base size ပြောမှုနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်တို့ရဲ့ဒီနှစ်စဉ်ကောက်ခဲ့တဲ့စစ်တမ်းတွေရတော့ကျွန်တော်တို့က base size ပြောမှုကဖင်းသွားတဲ့ဘက်ကိုကျွန်တော်ယူပါတယ်။ဒါတဲ့ effect တမင်းနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ကအဲ့လိုစစ်တမ်းမရှိတဲ့အတွက်ကျွန်တော်တို့ကဏ္ဍနဲ့အသေးသေးချာချာပေါ့နော်ကျွန်တော် scientific evidence အနေနဲ့ပြောဖို့ကကျွန်တော်တို့ခက်ခဲပါတယ်။အဲဆိုတော့ဟိုခုန base size ပြောမှုကကိုပြောတဲ့ Afghanistan ပြီးလို့ရှိရင်မြန်မာတော့ဖြစ်တယ်။သို့တော်လည်းပဲကျွန်တော်တို့ကအမောက်ကတော့အများကြီးกว่าတော့ပါနော်အာဖဂန်နစ္စတန်နဲ့မြန်မာနဲ့ဒါပေမဲ့မြန်မာဂါဗာမန့်အနေနဲ့ပေါ့နော်ကျွန်တော်တို့ကဒီဘိတ်ဆိုင်ပြည်မှုကိုကျွန်တော်ထိန်းချုပ်ထားနိုင်တဲ့အနေထားကိုကျွန်တော်2013နှစ်ကကျွန်တော်ဘိတ်ဆိုင်ပြည်မှုကစစကြလာပါပြီ
မြန်မာနိုင်ငံရဲ့ဘိတ်ဆိုင်ပြည်မှု90ရာခိုင်နှုန်းကရှမ်းပြည်နယ်မှာဖြစ်ပြီးတော့ကြံတာကတော့ခရီးပြည်နယ်နဲ့ကချင်းပြည်နယ်တွေမှာဖြစ်တယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံကအမေရိကန်ဒေါ်လာ384သန်းတန်ဖိုးရှိတဲ့တရားမဝင်မှုရဲ့စေဝါတွေကိုမိရှုဖျက်ဆီးလိုက်တဲ့အချိန်ထဲမှာပဲအင်ဒီဂျင်ထိုင်းနိုင်ငံမှာဆိုရင်လည်းအမေရိကန်ဒေါ်လာတန်90တန်ဖိုးရှိတဲ့ methamphetamine စိတ်ကြဆွေးအပါဝင်တရားမဝင်မွေးစေဝါ 9.3 တန်ကျော်ကိုဒီကနေ့မှမီးရှို့ဖျက်ဆီးခဲ့ပါတယ်။ထိုင်းနိုင်ငံရဲ့မွေးစေဝါတားဆီးထိန်းချုပ်ရေးဘုတ်အဖွဲ့ရဲ့အတွင်းမှုချုပ်ဆရိညာစတီချိုင်းကတော့ထိုင်းနိုင်ငံပါဝင်ဒေသတွေမှာမွေးမောင်ခိုကုန်ကူးနေတဲ့ဂိုင်းတွေအတော်များများကိုဖမ်းဆီးနေနိုင်လိုက်တာကြောင့်အောင်မြင်မှုတစ်စုံတစ်ရာရတယ်လို့လည်းပြောပါတယ်ခင်ဗျာ။